ဇာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကပြည်သူတော်လှန်ရေးစတင်ပြီလို့ကြေညာလိုက်ပြီးတဲ့နောက်လာမယ့်ရက်တွေသတင်းပတ်တွေအတွင်းဘာတွေဖြစ်လာဖို့မျှော်လင့်နိုင်ပါလဲ။ဒီကြေညာချက်ကြောင့်စိုးရင်စိတ်ဝင်နေကြတဲ့လူထုအထက်ရော NUG ကဘယ်လိုသတင်းစကားပါထားပါသလဲဆိုတာနဲ့လေးလကြာဖြစ်ခဲ့ရစဲရေးအာဆီယံအထူးသံတမန်ရဲ့ပန်ကြားချက်အပေါ် NUG ကာကွယ်ရေးဝန်ကြီးဦးရီမွန်ကဘယ်လိုတုံ့ပြန်ထားသလဲဆိုတာတွေအပါအဝင် NUG ရဲ့ဒီကနေ့ကြေညာချက်နဲ့ပတ်သက်လို့ NUG ကာကွယ်ရေးဝန်ကြီးဦးရီမွန်ကိုကိုကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဝန်ကြီးဦးရီမွန် VOA နဲ့ဒီနေ့လိုမျိုးမှာဆက်သွယ်မေးမြန်းဝင်ပြတဲ့အတွက်သူပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါကျွန်တော်တို့ကလည်းဒီနေ့စပြီးဆင်နွှဲတဲ့ပြည်သူတော်လှန်ရေးနေ့မှာ VOA နဲ့စကားပြောခွင့်ရတဲ့အတွက်အထူးကိုယ်ယူပါရစေ
။ဟုတ်ကဲ့ပါခင်ဗျာ။ဆိုတော့ဒီဝန်ကြီးကပြောသွားတဲ့ပြည်သူတော်လှန်ရေးဆိုတာနဲ့ပဲကျွန်တော်စလိုက်ပါမယ်။မကြာခင်အချိန်ပိုင်းအတွင်းကပဲဒီဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ယာယီသမရဒူဝါလရှိလာကနေပြီးတော့ကြေညာသွားပါလေ။နော်ဆရာနာရှင်ဆန့်ကျင်ရေးပြည်သူလူထုရဲ့ခုခံစစ်စတင်ပြီးပြည်သူတော်လှန်ရေးလို့လည်းပဲကျွန်တော်တတ်ထားပါတယ်ခုနကဝန်ကြီးပြောသွားတဲ့အတိုင်းပဲဆိုတော့ကျွန်တော်ဒီနေ့မှရှင်းရှင်းလင်းလင်းပြလိုက်ချင်တာကဒါဟာ NUG အနေနဲ့စစ်ကောင်စီကိုစစ်ကြေညာလိုက်တာလို့ပြောလို့ရပါပြီခင
်ဗျဒီနေ့ကဒါကျွန်တော်တို့ပြည်သူတော်လှန်ရေးနေ့စတင်ပြီဆိုတာကိုကျွန်တော်တို့ဒါတရားဝင်ထုတ်ဖော်ပြောလိုက်တာပါအဲ့တော့ရည်ရွယ်ချက်ကတော့ဒီနေ့ကစပြီးတော့တနိုင်ငံလုံးအတိုင်းအတာအနေနဲ့ကျွန်တော်တို့ပြည်သူ့ကာကွယ်ရေးတပ်မတော်သားတွေပြည်သူ့ကာကွယ်ရေးအဖွဲ့တွေအထူးတပ်ဖွဲ့တွေနောက်ကျွန်တော်တို့မဟာမိတ်တွေအနေနဲ့ဒါအားလုံးပေါ့ကျွန်တော်တို့ပြည်ပိုင်းနဲ့ဟန်ချင်းညီညီနဲ့တိုက်ပွဲဝင်ကြဖို့ဆိုပြီးတော့တက်လာနှိုးစော်လိုက်တဲ့သဘောပါပဲပြောရင်ဒီနေ့ဟာပြည်သူ့တော်လှန်ရေးနေ့စပြီအဲ့တော့ဒီနေ့ကစပြီးတော့မှကျွန်တော်တို့အားလုံးရေကုန်ရေကန်းပေါ့ဒီပြည်သူ့တော်လှန်ရေးကိုဆင်နွှဲဖို့အတွက်ကျွန်တော်တို့အစပြုကြစို့ဆိုပြီးတော့ဒီလိုတိုက်တွန်းတာဒီတော်လည်းတလကြမလားတစ်နှစ်ကြမလားဒါတော့ကျွန်တော်တို့ဘယ်သူမှမပြောနိုင်ဘူးသို့တော့ပြည်သူတွေကတော့ကိုယ့်ရဲ့ပြတ်သားတဲ့စံတိထံနဲ့ဒီတော်လည်းကိုစပြီဆိုတာကျွန်တော်တို့စစ်ကောင်စီကိုရောကျွန်တော်တို့ကိုယ့်ပြည်သူတွေကိုရောနိုင်ငံတကာကိုရောမျိုးသားညီညွတ်ရေးအစိုးရအနေနဲ့ဒီနေ့ထုတ်ပေါ်အတည်ပြုကြေညာလိုက်တယ်လို့ပြောလို့ရပါတယ
်ဟုတ်ကဲ့ပြောရရင်တော့မကြသေးခင်သတင်းပတ်တွေလာပိုင်းနေအတွင်းကအများပြောနေကြတဲ့ဒီ day ပေါ့လေဘုရောဒီ day လို့အားလုံးကကင်မွန်းတက်ပြီးတော့ပြောနေကြတာပေါ့ဆိုတော့အခုက2021ခုနှစ်စက်တင်ဘာလ9ရက်နေ့ပေါ့နော်ဒီ9ရက်နေ့ကိုဒါဝန်ကြီးတို့ပြည်သူတော်လှန်ရေးစတင်ပြီဆိုပြီးတော့ကြေညာတယ်ဒီနေ့အဖြစ်ဒီနေ့ကိုပေါ့စက်တင်ဘာလ9ရက်နေ့ကိုကြေညာမယ်သတ်မှတ်တဲ့ထူးခြားချက်တခုအများရှိပါလားဝန်ကြီ
းဟုတ်ကဲ့ဒါကတော့ကျွန်တော်တို့ရဲ့ထိုက်တဲ့နဲ့ပြင်ဆင်မှုများဆင်သင့်ဖြစ်တဲ့နေ့လို့ပဲကျွန်တော်အယူပါတယ်အဲ့တော့ကျွန်တော်တို့ဘက်ကထိုက်တဲ့နဲ့ပြင်ဆင်မှုအစင်းသင့်ဖြစ်ပြီဆိုတဲ့အချိန်မှာဒီဒေါ်လာရေးကိုတပြီလုံးတိုင်းတာအနေနဲ့ဆင်နွှဲကြမယ်ဆိုပြီးတော့ဒါကျွန်တော်တို့အတိပေးတာဖြစ်ပါတယ
်ဟုတ်ကဲ့ဒူယာယီသမရာကြီးရဲ့ကြေညာချက်ထဲမှာလည်းပဲကျွန်တော်ကြားလိုက်တာရှိပါတယ်ဒီ PDF တွေကိုပြောထားတဲ့စကားရှိပါတယ်နောက်တိုင်းသားလက်နက်ကင်အဖွဲ့အစည်းတွေကိုပြောကြားထားတဲ့စကားရှိပါတယ်ဆိုတော့ကဒီလိုကြီးညာဖို့အတွက်ဟလာတိုင်းဟန်တာနဲ့ကိုင်အဖွဲ့အစည်းအသီးသီးတခါဒေတာသီးသီးမှရှိနေတဲ့ဒီကောက်ခွေအဖွဲ့တွေပေါ့လေ PDF အဖွဲ့တွေကျွန်တော်တို့သက်ဆိုင်ရာဒေတာတွေမှရှိကြတဲ့အဖွဲ့တွေနဲ့ရောဝန်ကြီးတို့အနေနဲ့ကြိုတင်ပြီးတော့တိတိကျကျညှိနှိုင်းခဲ့ကြရပါလားခင်ဗ
ျဟုတ်ကဲ့ကျွန်တော်တို့ဒါရပောင်းများစွာညှိနှိုင်းမှုတွေဆောင်ရွက်ပြီးမှဒီနေ့ကိုကျွန်တော်တို့ထုတ်ဖော်ပြီးဖြစ်ပါတယ်အဲ့တော့ဆရာရှိမှမေးခဲ့တဲ့မေးခွန်းပေါ့ NUG ကစိတ်ကြည်ညာသလားဆိုတော့ပြောမယ်ဆိုရင်ဒါ NUG အနေနဲ့ဖြစ်ဖြစ်ပြည်သူတွေအနေနဲ့ဖြစ်ဖြစ်ခုခံတွန်းလှန်တဲ့စစ်ကိုဆင်နွှဲရတာပါအဲ့တော့အမှန်တကယ်စစ်ကြေညာတဲ့သူကတော့ဒါစစ်ကောင်စီပဲအဲ့တော့ဒီမိုကရေစီနီးကြပြည်သူကရွေးကောက်တင်မြောက်ထားတဲ့ပြည်သူအစိုးရစီကနေပြီးတော့အာဏာကိုအဓမ္မနည်းနဲ့ကျွန်တော်တို့သိမ်းယူလိုက်တယ်ဆိုတာကပြောမယ်ဆိုရင်ဒါပြည်သူကိုစစ်ကောင်စီစေဟုစုကစစ်ကြေညာတယ်လို့ပဲကျွန်တော်ပြောရမှာအဲ့တော့ဒီဆက်အနာသိမှုတွေကိုဆက်အနာသိမှုကိုပြည်သူတွေကဒါအမှန်ငြင်းချမ်းတဲ့ညီပေါင်းစုံနဲ့ဒါကျွန်တော်တို့ရှေ့မှာဆန့်ရင်ကြောင်းပေါ်ပြခဲ့ကြတယ်သို့သောစစ်ကောင်စီကပြည်သူကိုဘယ်လမ်းကိုတွန်းပို့ခဲ့သလဲဆိုတော့ရဟလက်နဲ့ကင်ဆွဲပြီးတော့မှခုကံတိုက်ဖြစ်ရမယ်ဆိုတဲ့လမ်းကိုတွန်းပို့လိုက်တယ်လို့ပြောရမှာ။ဒါကြောင့်လဲ စစ်ကောင်စီကပြည်သူတွေရဲ့ငြိမ်းချမ်းစွာပေါ်ထုတ်မှုဆန္ဒနော်ပေါ်ပြမှုတွေကိုနည်းနည်းမှဒီမှမပြုတ်ပဲနဲ့သူနားလေတဲ့အင်အားသုံးကြမ်းဖက်တဲ့ဖြည့်ရှင်းနေနဲ့ပဲတစ်လျှောက်လုံးကြိုက်ဆွဲခဲ့တဲ့အတွက်ဒီခုကတွန်းလှန်စစ်ဆိုတာကပြည်သူတွေရွေးချယ်တဲ့လမ်းမဟုတ်ဘူးဗျာစစ်ကောင်စီကတွန်းပို့တဲ့လမ်းဖြစ်တယ်အဲ့တော့စစ်ကောင်စီစစ်ကြင်ရတဲ့အချိန်ကစပြီးတော့ပြည်သူတွေကနီလံပေါင်းစုံနဲ့ဒီအာဏာသိမ်းမှုကိုဆန့်ကျင်ခဲ့ရမှာဒီအချိန်မှာတော့တနိုင်ငံလုံးလှဲနေလျောင်းမြင်းဆောင်မကြမ်းဘူးနော်ကျွန်တော်တို့ဒီမြန်မာစကားအတိုင်းပဲနီလံစုံနဲ့ဒီထဲမှာရာလည်းနဲ့ကင်ဆွဲပြီးတော့ခုကန်တွန်းလှန်တဲ့နီးပါဝင်လို့အချာနီလံပေါင်းစုံနဲ့လေနော်ကျွန်တော်တို့ဒီနေ့ကစပြီးတော့မှရေကုန်ရေကန်ပြင်းပြင်းထန်ထန်ကျွန်တော်တို့တွန်းလှန်စစ်ဒေါ်လာစစ်ကိုဆင်နွှဲတော့မှဖြစ်တယ်လို့ပဲ
ဟုတ်ကဲ့ရေကုန်ရေကန်ပြင်းပြင်းထန်ထန်ဆိုတဲ့စကားကျွန်တော်မှတ်သားမိပါတယ်ဆိုတော့ကအခုရှေ့လာမယ့်ရက်ပိုင်းတွေသတင်းပတ်တွေအတွင်းမှာလူလူအနေနဲ့ဘာကိုများမျှော်လင့်လို့ရပါမလဲခင်ဗျာဘာတွေဖြစ်လာနိုင်ချေရှိပါသလဲ
ဟုတ်ကဲ့ဒီနေ့သမရာကြီးရဲ့ကျွန်တော်တို့အရေးပေါ်မိန့်ခွန်းကိုတော့ပြည်သူအားလုံးအထူးယူဆိုင်ပြီးတော့မှအားထောင်မှတ်သားစေချင်တယ်လို့ဒီချက်ကိုတော့ကျွန်တော်ပြောလိုပါတယ်အဲ့တော့ဒီရေဘော်မိန်ကုန်းထဲမှာပြည်သူလူထုများနဲ့ပတ်သက်ပြီးတော့တိုက်တွန်းချက်နှိုးဆော်ချက်တွေလည်းကျွန်တော်ဒီနေ့ပြန်ပြပါဝင်ပါတယ်အဲ့တော့ဒီချိန်မှာเนาะတမန်ကြီးရဲ့မိန်ကုန်းကိုကျွန်တော်တို့ပြန်ကြည့်ရင်ပြည်သူတွေအားလုံးဒီချိန်ကစပြီးတော့မှမလိုအပ်ဘဲနဲ့เนาะခီဝေးသွားလာတာတွေမလုပ်ကြဘူးခုမိသားစုအတွက်လိုအပ်မဲ့ရိခာဆေးဝါးစသဖြင့်ဒါတွေစုထားကြဖို့เนาะပြည်သူ့ကာကွယ်ရေးတပ်မတော်နဲ့မဟာမိတ်တွေကိုလည်းပြည်သူတွေအနေနဲ့ဖြစ်နိုင်သမျှเนาะအားပေးကူညီဆောက်ရှောက်ပေးကြဖို့အဲရန်သူစစ်ကောင်စီရဲ့တပ်တွေရဲ့လှုပ်ရှားမှုနဲ့ပတ်သက်တဲ့သတင်းတွေကိုလည်းကျွန်တော်တို့ဒီ PDF နဲ့မဟာမိတ်များကိုအချိန်မီပေးဖို့ကြဖို့စတဲ့တိုက်တွန်းနှိုးဆော်ချက်တွေပါပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒီဒေါ်လာစင်မှာဒီကျွန်တော်တို့ရတားပြည်သူတွေထိခိုက်မှုအနည်းဆုံးဖြစ်အောင်စီမံဆောင်ရွက်သွားမှာလည်းဖြစ်သလိုပြည်သူတွေကိုယ်တိုင်ကလည်းတကယ်သတိဝရိယရှိရှိနဲ့ဒီချိန်ကစပြီးတော့မှအသွာလာအနေထိုင်ပေါ့ဒါကိုကျွန်တော်တို့အတိပြုပြီးတော့စဉ်ချင်းနဲ့ကိုယ်တိုင်လည်းကျွန်တော်တို့ဒါလူကြတဲ့အတိပေါ့အစဉ်သိရှိကြဖို့ဒါကိုဒီလို့ဆိုချက်တိုက်တွန်းချက်တွေသမ္မတကြီးရဲ့မိန့်ခွန်းမှာပါဝင
်ဟုတ်ကဲ့ခုနဦးကြီးပြောတာထက်မှပါပါတယ်ရတားပြည်သူတွေထိခိုက်မှုအနည်းဆုံးဖြစ်အောင်ဆိုတဲ့အခါကျတော့ဟလာပြောရရင်တော့စစ်ပွဲဖြစ်ပြီးတကြခိုက်ကြပြီဆိုရင်ရတပ်ပြည်သူတွေရဲ့ထိခိုက်မှုဆိုတာကအနည်းနဲ့များဆိုသလိုရှိမယ်ဆိုတာဒါဘလို့မှခြံထားလို့ရှောင်ထားလို့မေ့ထားလို့ရတဲ့ကိစ္စမဟုတ်ပါဘူးဆိုတော့ဒီကနေ့သမရာကြီးရဲ့ကြေညာချက်ထွက်ပြီးတဲ့နောက်မှာဟလာတိုက်ပွဲတွေဖြစ်လာတော့မယ်ဒီထက်ပိုပြီးတော့ပြင်းထန်လာတော့မယ်ဆိုတဲ့အခြေအနေကိုကြုံမြင်ပြီးတော့စိုးရိမ်တော့ကရောက်နေမယ်လူလူလည်းရှိမယ်လို့ကျွန်တော်ခန့်မှန်းမိပါတယ်အဲ့ဒီလူတွေအပေါ်နဲ့ပတ်သက်လို့ရောအဲ့ဒီလူတွေကိုရောဝင်ကြီးနေနဲ့ဘယ်လိုသတင်းစကားမျိုးများပြောချင်ပါလဲခင်ဗ
ျဟုတ်ကဲ့အဲ့တော့ပြည်သူတွေမှာလည်းဒါတဦးချင်းရဲ့ပါဝင်နိုင်မှုထွန်းဆောင်နိုင်မှုဆိုတာကတော့တဦးနဲ့တဦးတော့ကွာချားနိုင်တယ်အဲ့တော့ဒီဒေါ်လာရေးဟာပြည်သူဒေါ်လာရေးဖြစ်တယ်ဒီစစ်အုပ်စုပေါ်မှာပြည်သူတွေရဲ့အပြည့်အအောင်ပွဲကိုရယူရမယ်လှုပ်ရှားမှုလည်းဖြစ်တယ်ဆိုတော့ပြည်သူတဦးချင်းကလည်းကိုကြရခန်းကဏ္ဍကိုတော့ကျွန်တော်တို့ပါဝင်ဖို့အတွက်အစဉ်နဲ့ရှိစီကျင်တာဖြစ်ပါတယ်အချိန်ထဲမှာပဲကျွန်တော်တို့ဒီတာမန်ရတားပြည်သူတွေအနေနဲ့လည်းเนาะကျွန်တော်တို့လူယုံမှုရှိအောင်သမ္မတကြီးမိန့်ခွန်းမှာပေါ်ပြထားတဲ့အတိုင်းဒီချိန်မှာတော့လူချင်းရဲ့လုံခြုံမှုကိုလည်းမိမိကိုယ်တိုင်လည်းတာဝန်ယူပြီးတော့စောင့်ရှောက်ပေးဖို့တော့ဒါပဲတွန်းပြမှာ
ဟုတ်ကဲ့အခုဝီကြီးတို့ဒီပြည်သူတော်လှန်ရေးစတင်ပြီဆိုပြီးတင်ကြတဲ့ရက်ကဟာလာပြီးခဲ့တဲ့ရက်ပိုင်းကပေါ့လေဒီမြန်မာအရေးအာဆီယံအထူးတန်တမန်အာရီဝမ်ယူဆော့ကနေပြီးတော့လီလာကြအပြစ်ခတ်ရစဲထားဖို့လူသားဆန္ဒမှုကူညီတွေပေးဖို့တဲ့လီလာကြအပြစ်ခတ်ရစဲထားဖို့ဆိုပြီးတော့ဟာလာအဓိကအပြင်စစ်ကောင်စီကိုပြောတဲ့တိုက်တွန်းတဲ့တောင်းဆိုတဲ့ရက်နဲ့နည်းနည်းတိုက်ဆိုင်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲသူကလည်းတောင်းဆိုထားတာပါဒါရီလိုမျိုးအာဆီယံအထူးတန်တမန်ကလီလာကြအပြစ်ခတ်ရစဲထားပါလို့ပြောထားတဲ့အပေါ်မှာရောဝန်ကြီးတို့ NUG နေနဲ့ဘယ်လိုသဘောထားရှိပါလဲခင်ဗ
ျဟုတ်ကဲ့အဲ့တော့ဒီကိစ္စကိုတော့ NUG သဘောထားဆိုတာတက်ပေါ့ကျွန်တော်သဘောထားကိုပြောချင်ပါတယ
်ဟုတ်ကဲ့
အဲ့တော့နိုင်ငံတကာအနေနဲ့ကတော့ဒီမြမရေးမြမပဂတိရှိတရားကိုတော့ကျွန်တော်တို့နားလည်သဘောပေါက်အောင်ကြိုးစားကြဖို့လည်းလိုအပ်လိမ့်မယ်လို့ပြောပါတယ်။အဲ့တော့မြမဒီမှာနှစ်ပေါင်းများစွာပူဇော်ဆူမိုးနေတဲ့စစ်အုပ်စုကိုချော့မော်ဖြောင်းပြရုံနဲ့ရမယ်လို့တော့ဒါကျွန်တော်ဘယ်လိုမှမထင်မှတ်တယ်မို့ပေါ့ဗျာ။ဒါကတော့ကျွန်တော်တို့နိုင်ငံတကာအနေနဲ့သူယူပြတွင်တဲ့အိစာအဲ့တော့စေအိုစုကသူတို့နားလဲတာကအင်အားသုံးပြီးကြံဖက်တဲ့နည်းဒီနည်းနဲ့ပဲဒီနိုင်ငံကိုလည်းနှစ်ပေါင်းများစွာပူဇော်ဆူမိုးနေကြတဲ့အခြေအဲ့တော့ခုຫນွေဦးတော်လိုင်းဤကာလဆိုလို့ရှိရင်သူတို့ရဲ့ကြံဖက်မှုပါအင်မတန်ကုန်တော့ကဘာကလည်းတည်နေတဲ့ကိစ္စတည်သာထင်ရှားတဲ့ကိစ္စအဲ့တော့ဒီအချိန်လေးမှာပြည်သူတွေဘာကြောင့်ဒီခုကစစ်ကိုနော်ဆင်နွှဲကြရသလဲဆိုတာနိုင်ငံတကာအနေနဲ့နားလေဟုတ်တဲ့လေကျွန်တော်ဒီအချိန်မှာမြမပြည်သူတွေရဲ့ခုကတွန်းလှန်စစ်ကိုနိုင်ငံတကာအနေနဲ့လည်းဖြစ်နိုင်သမျှအားပေးကူညီဖို့တင့်တယ်လို့ကျွန်တော်လည်းတိုက်တွန်းနေပါတယ
်ဒီအာဆီယံထူးတက္ကသိုလ်ကဝန်ကြီးတို့ကိုဆက်သွယ်လာတာမျိုးရှိပါသလားဝန်ကြီ
းဟုတ်ကဲ့ကျွန်တော်တို့ NUG ရဲ့နိုင်ငံသားရေးဘက်ကတော့ဆက်သွယ်ပြောဆိုတာတွေရှိတယ်လို့ကျွန်တော်သိရပါတယ
်ဟုတ်ကဲ့တစ်ဆက်တည်းမှာပဲအခုလိုမျိုးဟလာဒီဆင်နာရှင်စံကြီးပြည်သူလူထုရဲ့ခုခံစစ်ပွဲစတင်ပြီလို့ကြေညာလိုက်တာဒီစစ်ကောင်စီနဲ့ NUG နဲ့ဂျာမာဆွေးနွေးပြောဆိုမှုဟလာစစ်စပ်ဘဝဖြစ်ဖြစ်ညှိနှိုင်းဘဝဖြစ်ဖြစ်လက်ရှိအခြေတဲ့ကိုဖြစ်ရှင်းမှုဘဝဖြစ်ဖြစ်အဲဒီလိုမျိုးစကားပြောဖို့အတွက်ပဒင်းပေါက်အခွင့်အရေးလုံးဝပိတ်သွားပြီလို့ပြောနိုင်ပါသလားဝန်ကြီးဒါမှမဟုတ်အဲ့ဒီအခွင့်အရေးရှိနေပါသေးလား
ဟုတ်ကဲ့ဒီအချိန်မှာကတော့ကျွန်တော်တို့ NUG ဆိုတာကပြည်သူကိုပူဇော်ပြုရတဲ့အစိုးရဖြစ်တဲ့အတွက်ပြည်သူစာနာသဘောထားနဲ့အညီအရွေးကျွန်တော်တို့ဆောင်ရွက်ရမှာအဲ့တော့2008ဖွဲ့စည်းပုံပေါ့ဗျာသူသဖြင့်ဒီဖွဲ့စည်းပုံအခြေခံဥပဒေအောက်မှာစစ်ကောင်စီနဲ့ဆွေးနွေးဖို့ညှိနှိုင်းဖို့အပေးယူလုပ်ဖို့ဆိုတာကတော့ဘယ်လိုမှမဖြစ်နိုင်တော့တဲ့အခြေအနေပါပဲအဲ့တော့ဒီဒေါ်လာရေးရာတကယ်စစ်မှန်တဲ့ကျွန်တော်တို့ဒီမိုကရေစီတကယ်စစ်မှန်တဲ့ဖက်ဒရယ်ကိုဥတီပြီးသွားမှာဖြစ်တဲ့အတွက်နော်တမတော်တရားဆိုတာကလည်းပြည်သူ့ကိုကာကွယ်စောင့်ရှောက်ရမယ့်အဖွဲ့ပြည်သူ့အစိုးရကိုနာခံမယ့်လက်နက်ကိုင်အဖွဲ့ပါအဲ့တော့တမတော်ဟာပြည်သူ့အစိုးရနော်ပြည်သူ့ကိုစားပြုမှုကိုနာခံနိုင်ပြီလားနာခံနိုင်ပြီဆိုရင်တော့ဒီလိုဆွေးနွေးမှုဆိုတာကရှိကောင်းရှိနိုင်သို့တော့ပြည်သူတွေအနေနဲ့ကတော့ဒါတန်လေးတန်ချပြီးသားလည်းဖြစ်တယ် NUG အနေနဲ့ကလည်းတန်လေးတန်ချပြီးသားဖြစ်တယ်အဲ့တော့ကျွန်တော်တို့နိုင်ငံရဲ့အနာဂတ်အတွက်ဒါပြတ်သားတဲ့ဆုံးဖြတ်ချက်အများနဲ့တော့ NUG ကလုံးသိမ့်လုံးထိုက်တာများကိုဆက်ပြီးတော့လုံဆောင်သွားမှာဖြစ်ပါတယ်လို့ဒါကိုပဲကျွန်တော
်ဟုတ်ကဲ့ဆိုအခုလိုကြေညာလိုက်ပြီးတဲ့အချိန်မှာရှေ့မှာဆက်လုပ်ရမယ်ဆက်သွားရမယ်ခီးအတွက်ဟလာအရင်အမြင့်ပေါ့လိုအပ်ချက်တွေကတော်များများရှိမယ်လို့ကျွန်တော်အကြံဉာဏ်အဲ့လိုနားလည်နေပါတယ်အရင်မြင့်ဆိုတဲ့နေရာမှာအသေးစိတ်ပြုတော့လည်းကျွန်တော်ပြောဖို့မလိုဘူးလို့လည်းယူဆပါတယ်ဆိုတော့ဝင်းကြီးအနေနဲ့ဟလာ NUG မှာရှေ့လာမယ်ခီးအတွက်လုံလောက်တဲ့အရင်အမြင့်အခိုင်အမာရှိနေပြီလို့ပြောနိုင်ပါသလားခင်ဗျာ
ဟုတ်ကဲ့ပြည်သူဒေါ်လာစစ်တစ်ခုဖြစ်တဲ့အတွက်အရေးကြီးဆုံးအရင်အမြင့်ကတော့ဒါပြည်သူတွေရဲ့အားပေးထောက်ခံမှုလို့ပဲကျွန်တော်တို့တို့နားလည်ပါတယ်ဒါအရေးကြီးဆုံးအဓိကအကျဆုံးအရေးမြစ်ပါအဲ့တော့ပြည်သူတွေမှာသုံးဆွဲမကုန်နိုင်တဲ့ခွန်အားရှိတယ်အစွမ်းတတ္တိရှိတယ်ဉာဏ်ရည်ရှိတယ်ဒါကိုအားပြုပြီးတော့ကျွန်တော်တို့ရှင်လွဲသွားရမယ်သဘောပါအဲ့တော့ကျွန်တော်တို့ကျင့်သုံးမဲ့မဟာဗျူဟာဒီပင်လဲဒါပြည်သူစစ်မဟာဗျူဟာအဲ့တော့ပြည်သူတွေရဲ့အားပေးပါဝင်မှုနဲ့လက်နက်ကင်လှုပ်ရှားမှုကိုပူပေါင်းပြီးတော့မှကျွန်တော်တို့ဆင်နွှဲသွားမယ်နော်ဒေါ်လာရေးတစ်ခုဖြစ်မယ်အဲ့တော့ဒီနေရာမှာတခြားလိုအပ်တဲ့ရင်းမြစ်တွေပေါ့နော်လက်နက်ဗဏ္ဍာရေးစတဲ့ကိစ္စတွေမှာလည်းကျွန်တော်တို့ထိုက်သင့်တဲ့ပုံအားတော့ရှိနေပြီလို့ကျွန်တော်တို့ပြောလို့ရပါတယ
်ဟုတ်ကဲ့ပြီးခဲ့တဲ့တိတ်မကြခင်သတင်းပတ်တွေကဒီဝန်ကြီးတို့ရဲ့ကာကွယ်ရေးဌာနမှာအပြောင်းအလဲဖြစ်ခဲ့ပါတယ်ဆိုတော့ဒူးရင်ဒူးဝန်ကြီးတာဝန်ပေးခဲ့တဲ့ဒေါ်ခင်မမမျိုးကတခြားဌာနတခုကိုဝန်ကြီးဖြစ်နေပြောင်းသွားပါတယ်ဆိုတော့ဝန်ကြီးတို့ဝန်ကြီးဌာနပြန်နေပြီးတော့တင်ဆင်ဖွဲ့စည်းတဲ့ပေါ်လေလူပြောင်းပြီးတော့ပြင်ဆင်ဖွဲ့စည်းထားတယ်ပေါ့တခါကျွန်တော်တို့ဟလာ NUG နဲ့ပတ်သက်ပြီးတော့လူတွေကြားထဲမှာအတန်လေးတွေကြားရတာတွေရှိပါတယ်ဆိုတော့ NUG ကို လူတို့ကခိုင်ခိုင်မာမာယုံကြည်ကိုးစားရနိုင်တဲ့အဖွဲ့အစည်းတွေညီညွတ်မှုအားကောင်းမှုရှိနေတယ်လို့ဝန်ကြီးခိုင်ခိုင်မာမာပြောနိုင်ပါလားခင်ဗျ။ဟု
တ်ကဲ့ကျွန်တော်တို့ NUG ကိုအဓိကဦးဆောင်နေတာကတော့ဒါကျွန်တော်တို့ဘူရာကြီးသမရာကြီးတူကလည်းရှိလာနေကျွန်တော်တို့ပြည်တော်စုဝန်ကြီးချုပ်ဦးမန်းဝင်းခိုင်သားတို့ရှိပါတယ်။အဲ့တော့သူတို့နှစ်ဦးရဲ့ဦးဆောင်မှုအောက်မှာကျွန်တော်တို့ NUG ဝန်ကြီးများဒုဝန်ကြီးများအားလုံးဟာကျွန်တော်တို့အတိအကျလိုက်ပါပြီးတော့မှနော်သူတို့ရဲ့လမ်းညွှန်ကြားနဲ့ဦးဆောင်မှုနဲ့အတူဆောင်ရွက်နေကြတယ်လို့ကျွန်တော်တို့လည်းသိပေးချင်ပါတယ
်။ဝန်ကြီးကကျွန်တော်ငကူတုံးကတည်ထားတာကြရားဆရာမောင်တင်တဲ့လူပုဂ္ဂိုလ်အမည်ကတော့ဦးရီမွန်ပေါ့နော်။ကြရဆရာမောင်တင်တစ်တီအခု NUG ရဲ့ကာကွယ်ရေးဝန်ကြီးအဖြစ်တာဝန်ယူနေတယ်။ကြရဆရာနဲ့ကာကွယ်ရေးဝန်ကြီးဆက်ဆက်ဖို့တော့တော်တော်ခက်ပါတယ်။ကြရဆရာတယောက်အနေနဲ့ဒီလိုမျိုးလက်နက်ကင်အဖွဲ့အစည်းတစ်ခုဖြစ်တဲ့လုံခြုံရေးပိုင်းတာဝန်ယူရတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ကာကွယ်ရေးဌာနကိုတာဝန်ယူရတဲ့ကြရဆရာရဲ့ခံစားချက်တော့ပြလို့ရမှာဝန်ကြီး
။ဟုတ်ကဲ့ပါဆရာ။တကယ်တော့ကြပြဆရာနဲ့ဒေါ်လန်ရေးသမားဆိုတာလည်းသိစိမ့်လာတဲ့ဘဝတစ်ခုတော့မဟုတ်ဘူးလို့ပဲကျွန်တော်မြင်ပါတယ်။အဲ့တော့ကြပြဆရာရဲ့အမြောက်များဒေါ်လန်ရေးသမားဖြစ်ခဲ့တာဖြစ်နေကြတာရှိသလိုဒေါ်လန်ရေးသမားအမြောက်များကလည်းကြပြလေးရေးကြလေကြပြဆရာတွေလို့ပြောနိုင်တဲ့ပုဂ္ဂိုလ်တွေလည်းကျွန်တော်တို့နိုင်ငံသမိုင်းမှာရောကမ္ဘာသမိုင်းမှာရောကျွန်တော်တို့အများအပြားကျွန်တော်တို့တွေ့နိုင်ပါဘူး။အဲ့တော့ကျွန်တော်တို့ကကိုယ်တိုင်စစ်မှုမထမ်းဘူးစီရွေးတွေ့ကြုံမရှိဘူးသို့တော့ကျွန်တော်တို့ဒီမိုကရေစီစနစ်ဆိုတာကစစ်တပ်ဆိုတာဒီပင်လည်းဒါရက်ဖက်ကိုပဲပေါ့မှာရှိရမှာပေါ့အဲ့တော့ဒီလိုကာဝေးဝင်ကြီးတာဝန်ထမ်းဆောင်မဲ့သူဟာကြပြာဆရာဖြစ်ချင်လည်းဖြစ်မယ်တခြားအစမွေးဝမ်းကြောင်းဘဝတစ်ခုဖြစ်ချင်လည်းဖြစ်မယ်အရေးကြီးတာကတော့ဒီကာဝေးကြီးနဲ့ဆိုင်တဲ့စီရင်နဲ့ဆိုင်နဲ့တမတော်နဲ့ဆိုင်နဲ့ဒါမူဝါဒတွေမဟာဗျူဟာတွေကိုတော့ကောင်းကောင်းကြည်လည်မယ်နားလည်သဘောပေါက်မယ်ဆိုလို့ရှိရင်ဒါတိတာဝင်ကိုရယူနိုင်တဲ့အခွင့်အလမ်းရှိတယ်လို့ပဲကျွန်တော်တို့မြင်ပါတယ
်။မောင်တင်တည့်ရဲ့ကြပြာတစ်ခုရှိပါတယ်။ဒီနေ့ဟာအစဖြစ်တယ်ဆိုတဲ့ကြပြာပါ။အဲ့ဒီဒီနေ့ရောက်ပြီလို့ဝန်ကြီးဥယျာဉ်မပြောနိုင်ပါလားခင်ဗျ။
ဟုတ်ကဲ့ကျွန်တော်တို့ဒီနေ့ကတော့ကျွန်တော်တို့မျော်လင့်တဲ့ဒီနေ့ကတော့စစ်အာဏာရှင်စနစ်ကိုအမြင့်ပြတ်ဖယ်ရှားနိုင်ပြီးတော့ပြည်သူတွေအားလုံးပြုံးပျော်နိုင်မယ်နေပြည်သူတွေအားလုံးတကယ်လွတ်လပ်မှုတရားမျှတမှုတန်းတူညီမျှမှုကိုကိုယ်စီကိုယ်ငါခံယူနိုင်တဲ့နေ့ကိုတော့ကျွန်တော်ကြပြာကဒီကကြီးညွှန်းတာပါအဲ့တော့ဒီကြပြာရဲ့ညီညွန်းချက်ဖြစ်တဲ့ကျွန်တော်တို့နိုင်ငံလုံးပြည်သူအားလုံးလွတ်လပ်ပျော်ရွှင်ကြရမယ်နေ့အတွက်ကတော့အခုဒီနေ့စက်တင်ဘာ9နေ့ကကျွန်တော်တို့ပထမခြေလှမ်းစတင်လိုက်ပြီလို့တော့ကျွန်တော်တို့ပြောချင်ပါတယ
်။ဟုတ်ကဲ့ပါ။ဝီမွန်နောက်ထပ်ဗာများပြည့်စွက်ပြောချင်တာရှိပါသေးလဲခင်ဗျာ
။အထူးသဖြင့်ကတော့ဒါဒီနေ့သမရာကြီးရဲ့ရေးပေါ်မိန်ကုန်းကဒီကနေ့အခြေအနေဒီကနေ့စပြီးတော့ဆင်နွှဲတဲ့ပြည်သူဒေါ်လာရင်းနဲ့ပတ်သက်ပြီးတော့ပြည်သူတွေအားလုံးနားဆွင့်တဲ့နဲ့နားထောင်တဲ့ကျွန်တော်တို့ရေးကြီးတဲ့အချက်လက်တွေပါဝင်ပါတယ်လို့တော့ကျွန်တော်ဖြည့်ဆွက်ပြီးတော့ပြောချင်ပါတယ်အဲ့တော့ဒီထဲမှာကျွန်တော်တို့အရေးကြီးတဲ့အချက်တွေအနေနဲ့ဒါသမ္မတကြီးရဲ့မိန့်ခွန်းနဲ့အတူပေါ့ဒါနိုင်ငံတော်ကလည်းအရေးပေါ်အခြေအနေဖြစ်ကြီးညာတဲ့ကျွန်တော်တို့ကြီးညာချက်လည်းထုတ်ပြန်ခဲ့တာရှိတယ်တော့ဒီနေ့ကစပြီးတော့ရဲ့အကန့်အသတ်မရှိအလုပ်ပြည့်ရဲ့ဆိုပြီးတော့ကြီးညာထားတဲ့ကြီးညာရဲ့တစ်ဆောင်လည်းရှိပါတယ်။ဒါကကျွန်တော်တို့ပြည်သူတွေအားလုံးသတိပြုရမယ့်ကိစ္စဖြစ်ပါတယ်။အထူးသဖြင့်စစ်ကောင်စီလက်အောက်မှာကုထိမှုထမ်းနေစေဝန်ထမ်းများဆိုရင်ဒါအထူးသတိပြုရမယ့်ကိစ္စလို့ကျွန်တော်ပြောချင်ပါတယ်။ဒီနေ့ကစပြီးတော့ရဲအကန့်အသတ်မရှိအလုပ်ပိတ်လိုက်ပြီးစစ်ကောင်စီအောက်ကနော်ဝန်ထမ်းတွေအားလုံးလုံသွားစရာမလိုတော့ဘူးဆိုတော့ကျွန်တော်တို့သမ္မတကြီးရဲ့လမ်းညွှန်ချက်ကပြောမယ်ဆိုလို့ရှိရင်ဒါတိုက်တွန်းချက်မဟုတ်ပါဘူးတားမြစ်ချက်ဖြစ်ပါတယ်အဲ့တော့ပြည်သူဒေါ်လာကြီးစတင်တဲ့အချိန်မှာကျွန်တော်တို့ပြည်သူကာကွယ်ရေးတပ်မတော်သားတွေကျွန်တော်တို့မဟာမိတ်တွေအဓိက ကျွန်တော်တို့ထိ ंछ ုပ်သွားမယ်ပြစ်မှတ်ထားမယ်အရာတွေထဲမှာဒီအစိုးရရုံးဌာနတွေအုပ်ချုပ်ရေးဌာနတွေတော့ကျွန်တော်တို့စစ်ကောင်စီတပ်စခန်းရဲစခန်းဓာတွေကတော့အဓိကပြစ်မှတ်နေတယ်ပါဝင်လာဖို့ရှိတဲ့အတွက်အခုချိန်မှာစစ်ကောင်စီလက်အောက်ခံပြုနေမယ်အစားနော်ပြည်သူနဲ့အမြန်ဆုံးပူးပေါင်းကြဖို့စစ်ကောင်စီနဲ့အမြန်ဆုံးလမ်းခွဲကြဖို့ဆိုတာတော့အင်တာကြီးကြီးတဲ့ကိစ္စဖြစ်ပါတယ်လို့ဒါကိုတော့ဖြည့်ဆွဲပြီးတော့ဟု
တ်ကဲ့ပါမင်းကြီးခင်ဗျာမားလက်တဲ့ကြားကအချိန်ပေးပြီးဖြည့်ဆွဲပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်ကလည်းကျေးဇူးတင်ပါတယ်ဆရာဘယ်လိုအများကြီးကျေးဇူးတင်ပါတယ်